တားမြင့်ထားတဲ့တာဝေးပြည့်ဒုံးလက်နဲ့တွေနဲ့မီဆိုင်ဒုံးတွေဟက်တလို့စမ်းသပ်ပြုလုပ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုတန်ခတ်ပိတ်ဆို့မှုတွေထပ်ပြီးတော့ချမရေးကုလသမဂ္ဂလူ့ကျိုးရေးကောင်စီရဲ့ပြောင်းလဲချက်ကိုဖီတိုအာနာတုံပယ်ချခဲ့တဲ့အကြောင်းရင်းနိုင်ငံကကိုရှင်းပြဖို့တရုတ်နဲ့ရုရှားကိုကုလသမဂ္ဂကဗိုလ်ထုနေမှာဆင့်ခေါ်ခဲ့ပါတယ်ကုလသမဂ္ဂလူ့ကျိုးရေးကောင်စီရဲ့ပြောင်းလဲချက်ကိုအဖွဲ့ဝင်နိုင်ငံအားလုံးထောက်ခံအတည်ပြုရမှာဖြစ်ပေမဲ့လို့ဧပြီလ25ရက်နေ့ကလူ့ကျိုးရေးကောင်စီရဲ့ပြောင်းလဲချက်ကိုတရုတ်နဲ့ရုရှားတို့ကပယ်ချခဲ့တာပါအဲ့ဒီလိုပယ်ချခဲ့ရတဲ့အကြောင်းရင်းအဖွဲ့ဝင်နိုင်ငံတွေကိုရှင်းပြဖို့ဆိုပြီးတော့တူတူညီလာခံကိုပထမဆုံးအကြိမ်ရှိဗိုလ်ထုနေမှာဆင့်ခေါ်ခဲ့တာဖြစ်ပါတယ်တရုတ်နဲ့ရုရှားနဲ့နိုင်ငံစလုံးကတော့အမေရိကန်ကိုအပြစ်ဖို့ပါတယ်2018ခုနှစ်မှာအနုမျိုးလဲနဲ့အစီအစဉ်ရဆိုင်ရေးစတင်ဆောင်ရွက်ခဲ့တဲ့မြောက်ကိုရီးယားရဲ့အပြစ်သဘောဆောင်တဲ့လုပ်ရပ်တွေကိုအမေရိကန်ဘက်ကတံပြန်အလေးထားဆောင်ရွက်ပေးတာမျိုးမရှိသလိုမြောက်ကိုရီးယားဘက်ကသဘာဝကျတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးတာမျိုးလည်းမရှိသေးဘူးလို့နိုင်ငံစလုံးကထောက်ပြကြပါတယ်မြောက်ကိုရီးယားအရင်နဲ့ပတ်သက်လို့လုံခြုံရေးကောင်စီက resolution ချပြဋ္ဌာန်းချက်ထုတ်မဲ့အစားကြေညာချက်ထုတ်တာမျိုးပဲဖြစ်တင်ပါတယ်လို့လည်းတရုတ်နဲ့ရုရှားကိုယ်စားလှယ်တို့ကပြောပါတယ်မြောက်ကိုရီးယားကိုယ်စားလှယ်ကလည်းကိုပိုင်ခုခံပိုင်ခွင့်ရှိတဲ့တရားဝင်အခွင့်အရေးအရပုံမှန်လုပ်ရုံးလုပ်စဉ်အတိုင်းမီဆိုင်တုံးတွေပြလို့ဆက်တန်းနေတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဒီနှစ်ထဲမှာမြောက်ကိုရီးယားနိုင်ငံကစမ်းသပ်ပြလို့နေတဲ့မီဆိုင်တုံးကအလုံး30ကျော်ရှိပါတယ်